တောင်အာဖရိကနိုင်ငံရဲ့အသားရောင်ခွဲခြားမှုဆန့်ကျင်စီးရုံးလှုပ်ရှားခဲ့သူတူဖြစ်တဲ့ခရစ်ယာန်ဖုန်းတော်ကြီးဒက်စမန်တူတူဟာအသက်90ရွယ်ပိုင်းခုတနင်္လာနေ့ကင်ဆာရောဂါနဲ့ကွယ်လွန်သွားခဲ့ပါတယ်။ဖုန်းတော်ကြီးဒက်စမန်တူတူဟာတူမတူရဲ့တိုင်းချစ်ပြည်ချစ်တူဖြစ်ပါတဲ့နောက်အသားရောင်ခွဲခြားမှုကနေပြီးတော့လွတ်မြောက်လာတဲ့တောင်အာဖရိကနိုင်ငံဖြစ်အမွေချပေးခဲ့တဲ့ပျောက်မြောက်တဲ့မျိုးဆက်တစ်ခုကိုနှုတ်ဆက်ခြင်းဖြစ်တာမို့လို့သူကွယ်လွန်မှုအပေါ်မှာဒတိုင်းတစ်ပြည်လုံးဝမ်းနည်းရပါတယ်ဆိုပြီးတော့တောင်အာဖရိကသမ္မတဖြစ်တဲ့ Cyril Ramaphosa ကပြောပါတယ်ဖုန်းတော်ကြီးဒက်စမန်တူတူဟာအသားရောင်ခွဲခြားမှုဆန့်ကျင်ရေးအတွင်းမှာသူ့ရဲ့အကြမ်းမဖက်လှုပ်ရှားမှုတွေကြောင့်1984ခုနှစ်မှာညီငယ်အိနိုဘယ်ဆုချီးမြှင့်ခံခဲ့ရပါတယ်။တောင်အာဖရိကနိုင်ငံရဲ့အသားရောင်ခွဲခြားမှုဆန့်ကျင်ရေးခေါင်းဆောင် Nelson Mandela နဲ့နှစ်ပေါင်းများစွာလက်တွဲခဲ့တဲ့မစ္စရီရဲဘော်ရဲဘက်တူလည်းသူဖြစ်ပါတယ်။နောက်စနစ်အကြမှာလဲတောင်အာဖရိကရဲ့တချင်းကရက်စက်မှုတွေကိုပြန်လည်ဖော်ထုတ်ဖို့ဖွဲ့စည်းခဲ့တဲ့အမှန်တရားနဲ့ပြန်လည်ရည်ကြားစေရေးကော်မတီမှာသူဟာဥက္ကဋ္ဌတာဝန်ယူခဲ့ပါတယ်။တောင်အာဖရိကနိုင်ငံရဲ့ညီငယ်အိနိုဘယ်ဆုရှင်ဖုန်းတော်ကြီးဒက်စမန်တူတူဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီရေးပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေကိုလည်းအစဉ်တစိုက်ထောက်ခံအားပေးခဲ့ပြီးတော့ရွန်ဂျာရီအရေးမှလည်းနှောက်မဆိတ်နေကြဖို့သူဟာတိုက်တွန်းခဲ့ပါတယ်။ဖုန်းတော်ကြီးဒက်စမန်တူတူဟာ1990ပြည့်လွန်နှစ်တွေမှာတော့စိတ်ကြိတ်ကင်ဆာရောဂါစတင်ခံစားလာခဲ့ရပြီးတော့မကွယ်လွန်ခင်နှစ်တွေမှာလည်းဆေးရုံကိုမကြာခဏတယောက်ကုသမှုတွေလုပ်ခဲ့ရပါတယ်။သူဟာတောင်အာဖရိကနိုင်ငံကိပတောင်းမြို့မှာရှိတဲ့ Oasis Fry Care Center မှာညီငယ်စွာပဲကယ်လွန်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ။